အစ္စရေးနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အီရန်နဲ့ရန်လိုတဲ့အပြုအမူနဲ့စီးရီးတိစောက်မှုတွေကိုတနင်္လာနေ့ကအပြင်းထန်ဝေဖန်လိုက်ပါတယ်။သမ္မတဖြစ်လာပြီးအစ္စရေးနိုင်ငံကိုပထမဆုံးအကြိမ်ရောက်လာတဲ့သမ္မတထရမ့်ရဲ့အဲ့ဒီလိုပြောဆိုမှုကိုအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူကလည်းထောက်ခံကြိုဆိုပါတယ်။အဲ့နောက်မှာတော့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူနဲ့တိကျမတွေ့ဆုံခင်သတင်းတောက်တွေရှိမှာခေါင်းဆောင်တို့တွေ့ဆုံပြီးသူတို့ရဲ့အမြင်သဘောထားတွေကိုထုတ်ဖော်ပြောဆိုကြတာမှာ2015ခုနှစ်မှာအီရန်နဲ့နိုင်ငံတကာအတိုင်းအဝန်းကြားရရှိခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကိုထောက်ခံခဲ့တဲ့သမ္မတဘရက်အိုဘားမားအစိုးရကိုသမ္မတထရမ့်ကဝေဖန်ပြောကြားခဲ့ပါတယ်။အီရန်ပေါ်ထားရှိတဲ့အမေရိကန်အစိုးရရဲ့မူဝါဒတွေပြောင်းလဲလိုက်တဲ့အပေါ်သူ့အနေနဲ့ကျေးဇူးတင်တယ်ဆိုတာကိုပြောကြလို့ကြောင်းနဲ့ဒါအပြင်အရှေ့လက်ပိုင်းဒေသမှာလည်းအမေရိကန်ပြည်ထောင်စုကပြတ်သားတဲ့ခေါင်းဆောင်မှုပြတ်သားလာတဲ့အပေါ်လဲကျေးဇူးတင်ကြောင်းဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူကလည်းပြန်လည်ပြောကြားပါတယ်။သမ္မတထရမ့်ကအီရန်အပေါ်တနေကုန်ဆိုသလိုပဲဝေဖန်တိုက်ခိုက်ပြောဆိုခဲ့တာဖြစ်ပါတယ်။